KIA ကချင်းဖွဲ့ DNLA တအောင်ပလောင်ဖွဲ့ MNDAA ပူပေါင်းဖွဲ့တွေဟာတရင်းနယ်နဲ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းမှာရှိတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေအပြင်တရုတ်မြန်မာနယ်စပ်ကမူဆယ်105မိုင်ကုန်သွယ်ရေးစုံနဲ့တရားတွေအပါဝင်နေရာ10ခုလောက်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့အတွက်အရက်သားတွေအပါဝင်စုစုပေါင်း10ဦးသေဆုံးခဲ့တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေက VOA ကိုပြောပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားတဲ့ဒီတိုက်ပွဲတွေကြောင့်နယ်စပ်မှာနေထိုင်သူတချို့တရုတ်နိုင်ငံတဲထွက်ပြေးခိုလုံလာကြောင်းရန်ကုန်ကတရုတ်တန်ယုံကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်ဒေသအစိုးရကလူသားချင်းစာနာမှုအကူအညီတွေပေးနေပြီးဒဏ်ရာရသူတွေကိုဆင့်ယုံဖို့ကုသပေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်အခြေအနေကိုတရုတ်အစိုးရကအနီးကစောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်ဒေသပြန်လည်တည်ငြိမ်စေဖို့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးအပြစ်ခတ်ချက်ချင်းရပ်ဆင်းနိုင်အောင်လှုံ့ဆော်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။တရုတ်အစိုးရအာဘော Global Times သတင်းမှာတော့ယူနန်နယ်ထဲကိုထွက်ပြေးလာကြတဲ့ဒုက္ခသည်က80လောက်ရှိနေကြောင်းရေးသားထားပါတယ်။ဒေသရင်းပြန်လည်တည်ငြိမ်မှုရှိစေဖို့အတွက်လိုအပ်တာတွေကိုတရုတ်အစိုးရကလှုံ့ဆော်နေပြီးယူနန်နယ်ကနှင်းဆက်မှာအရေးပေါ်အခြေအနေတုံ့ပြန်ရေးအတွက်ရဲတွေကိုတိုးမြှင့်ချထားတယ်လို့လုံခြုံရေးအဆင့်နဲ့မြှင့်ထားကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောကြားချက်ကို South China Morning Post သတင်းမှာဖော်ပြထားပါတယ်CCTV ကတော့နေဆက်မှာတရုတ်နယ်မြေထဲကြီးစံတွေကြောက်ရောက်ခဲ့ပေမဲ့မူဆယ်ဘက်တရုတ်ပိုင်ရွှေလီမြို့မှာတော့အခြေအနေကအေးအေးချမ်းချမ်းပဲရှိနေပါတယ်လို့ဆိုပါတယ်။ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မူဆယ်105မိုင်ကုန်သွယ်ရေးစုံကိုယာယီပိတ်ထားလိုက်ပြီးကုန်သွယ်မှုတွေရန်နာထားတယ်လို့ကုန်သွယ်ရေးဦးစီးဌာနတာဝန်ရှိသူက VOA ကိုပြောကြားခဲ့ပါတယ်။အခုတိုက်ခိုက်မှုဟာအစိုးရအပြောင်းလဲဖြစ်လာပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း3ဖွဲ့နဲ့မနေ့ပူးပေါင်းပြီးပထမဦးဆုံးအကြိမ်ဖြစ်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။